မ်းဆီးထားတဲ့သတင်းတောက်တွေကိုလွှတ်ပေးဖို့ပဲခူးတိုင်းပြည်မျိုးမှာခွင့်ပြုမိတ်မရပဲဒီကနေ့ဆန္ဒပြခဲ့ကြပါတယ်1923ခုနှစ်လုံခြုံရေးအဥပဒေအရသတင်းတောက်တွေကိုဌာနဆိုင်ရာတွေမှာသတင်းရယူခွင့်မပြုဆိုတဲ့အချက်ကိုပြင်ပြီးတော့အစိုးရရုံးတွေမှာလွတ်လပ်စွာသတင်းရယူခွင့်ပြုဖို့တောင်းဆိုခဲ့ကြပါတယ်အဲ့ဒီအတွက်ဆန္ဒပြမှုမှာခွင့်ပြုမိတ်တင်ခဲ့တဲ့မစ္စမာသတင်းဌာနကသတင်းတောက်တယောက်ကိုလည်းအာဏာပိုင်တွေကပုံမှန်ဆက်ရှင်နဲ့အရေးယူခဲ့ပါတယ်အပြည့်အစုံကိုတော့ VOA သတင်းတောက်မအိမ်မာကပြောပြမှာပါရှင်
ပဲခူးတိုင်းအတွင်းကရွှေတောင်အောင်လံပြည်ကသတင်းတောက်ဆယ်ဦးကျော်နဲ့အတူနိုင်ငံရေးတက်ကြွလှုပ်ရှားသူတွေကဖမ်းဆီးခံသတင်းတောက်တွေပြန်လွှတ်ပေးရေးနဲ့လွတ်လပ်စွာသတင်းရယူခွင့်ပေးဖို့အတွက်ပြည်မြို့မှာခွင့်ပြုမိတ်မရဘဲဆန္ဒပြခဲ့ကြတာပါအစိုးရရုံးရှိမှဆန္ဒပြခဲ့တာကိုတော့ ARD သတင်းဌာနရဲ့သတင်းတောက်ကိုကောင်းမြတ်မင်းကအခုလိုပြောပါတယ
်ဒီတန်းလဲလေပြီးလမ်းလျှောက်တယ်ဘောနော်အတိတ်ကကျွန်တော်တို့ပြတဲ့နေရာတွေကဒီခရိုင်ရမြို့နယ်တရားရုံးနှစ်ခုရဲ့ပြီးရင်ခရိုင်အုပ်ချုပ်ရေးမြို့ရဲ့မြို့နယ်အုပ်ချုပ်ရေးမြို့နှစ်ခုကိုကျွန်တော်အဓိကဟောပါဘောနော်ဒီဆန္ဒပြတာပေါ့တရားရုံးနေမှာတော့သတင်းသွားယူရခါမှဒီလိုမျိုးမတရားတဲ့ပုံမှားတွေတက်ပြီးတော့ဒီဖိုင်နယ်ကျူးလွန်မှုပြီးလို့ရှိရင်နောက်တရားနောက်ဆက်မှုနဲ့ဒါဆွဲတာကျွန်တော်တို့သတင်းတောက်တွေကဒီပုံမှားနဲ့အများကြီးဆွဲခိုင်းရမှာဖြစ်တယ်1923ခုနှစ်ဥပဒေသူတို့ပြောတယ်ဒီလက်တော်သမ္မတနဲ့တရားရေးတို့ဒီဟိုကလက်မှတ်ထိုးပြီးထုတ်ပြန်ထားတဲ့မီဒီယာမှာကျတော့ရုံးနေမှာလွတ်လပ်စွာသတင်းယူခွင့်ရှိတယ်ဆိုပြီးဥပဒေထဲမှာပါနေတယ်သူတို့ပြောနေတဲ့အကြောင်းပြချက်တွေကကျွန်တော်တို့တို့မခိုင်လုံတဲ့အတွက်ကျွန်တော်တို့ကဒါကိုအယူခံမဝင်မဲနဲ့ပေါ့နော်အယူခံဝင်ခွင့်တော့ပေးတယ်ဒါပေမဲ့ကျွန်တော်အယူခံမဝင်တော့ဘူးသူတို့ပြောတဲ့ဟာကိုကျွန်တော်လက်ခံပြီးတော့ဆန္ဒမပြဘဲနေလိုက်မှဆိုရင်ဘယ်တော့မှကျွန်တော်ဒီပြည်မြို့နယ်မှာတရားရုံးနေမြို့နယ်ရုံးနေမှာကျွန်တော်သတင်းယူခွင့်ကနိုင်ငံတော်လျှို့ဝှက်ချက်ဥပဒေရဲ့ကျွန်တော်သတင်းယူခွင့်ဘယ်တော့မှရမှာမဟုတ်ဘူးအဲ့ဒီဟာကိုလည်းလက်မခံတဲ့အတွက်ဒါကျွန်တော်တို့ပြည်ပြသားသားစာမျက်နှာနဲ့ဆန္ဒပြဖို့ဆုံးဖြတ်လိုက်ကြတာပေါ့
မြစည်းမသတင်းဌာနကသတင်းတော်ကိုရေးခဲကိုတော့ခွင့်ပြုမိတ်မရဘဲစီတန်းလှည့်လည်မှုပုံမှန်ဆက်ရှင်နဲ့အာဏာပိုင်တွေကတရားစွဲဆိုထားတယ်ဆိုပြီးကိုရေးခဲကပြောပြပါတယ်
အခုကျွန်တော်ခရိုင်ကြီးနဲ့မှလည်းကျွန်တော်ကြွားယူချတာလည်းကျွန်တော်ဟိုပေါ့နော်ဟာတရားစွဲဖို့ဟာပေါ့ပုံမှန်ဆက်ရှင်နဲ့တရားစွဲဖို့အတွက်စီစဉ်ဆောင်ရွက်နေကြအောင်ဆိုတဲ့အားကိုကျွန်တော်ခရိုင်ကြီးနဲ့ကလည်းရထားတယ်ပေါ့နော်တရားရုံးမှာ၆လက်ချက်ပေးရလေကျွန်တော်တို့လုပ်တဲ့ဆန္ဒအရာဖန်စီကြတော့သတင်းတော့များကိုပြန်လုပ်ပေးဖို့နဲ့လွတ်လပ်စွာသတင်းရကိုရှိရအတွက်ပဲကျွန်တော်တရားရုံးမှာ၆လက်ချက်ပေးသွားမှာဖြစ်ပါတယ
်ခွင့်ပြုမိတ်တင်ခဲ့ပေမဲ့အာဏာပိုင်တွေကသူတို့ရဲ့တောင်းဆိုချက်နှစ်ချက်ကြောင့်ညှင်းပယ်ခဲ့တယ်လို့လည်းကိုကောင်းမြတ်မင်းကဆက်ပြောပြပါဗျ
။ဒီစနေနောက်ပြင်ဒီ Unity ရသတင်းတောက်တွေရောသူများဖို့အတွက်တောင်းဆိုတဲ့အကြောင်းပေါ့နော်။အဲဒီအကြောင်းနဲ့ Number 1ဟိုပေါ့စတင်နေ Number 2ကပါလဲဆိုကျွန်တော်ဒီဌာနဆိုင်ရာယုံနေမှာကျွန်တော်ဒီအများပြည်သူပိုင်နဲ့တရားယုံနေမှာကျွန်တော်သတင်းသွားယူရခါမှာလွတ်လပ်စွာသတင်းယူခွင့်ရရှိဖို့အတွက်ဆိုပြီးကျွန်တော်တင်တယ်အဲ့ဒီနဲ့ဟာကိုတို့ဒီညွတ်နယ်ရေးတက်ဖွဲ့မှုကအကြောင်းပြတဲ့ဆာမှာတော့သူကဒီဒီတရေတောင်းနဲ့တခြားတရေတောင်းတွေဖန်ဆီးထားတာဒီတည်စေဥပဒေရပါဘောနော်ဒါအပြစ်မှုကျိုးလွန်တာထင်ရှားတဲ့အတွက်ဖန်ထားတာဖြစ်တယ်ပြီးဌာနဆိုင်ရာတွေမှာရုံးနေမှာသတင်းယူခွင့်ကဘာကြောင့်မပေးတာလဲဆိုလို့ရှိရင်1923ခုနှစ်မြန်မာနိုင်ငံလုံခြုံရေးဥပဒေအရပါဘောနော်ဒီလိုမျိုးသတင်းယူခွင့်ကိုတားမြစ်ခြင်းဖြစ်တယ်အဲ့ဒီမလိုလားအပ်တဲ့ပြဿနာတွေဖြစ်မှာဆိုလို့ဆန္ဒပြမှုကိုဒါဒီအကြောင်းပြချက်နဲ့ညှင်းပယ်တယ်ဆိုပြီးတော့ဒီ22ရက်နေ့ညလေးညပေးတဲ့အမိန့်ကလာပေးတယ်ပေါ့
ပြည်မျိုးနယ်ရဲတပ်ဖွဲ့မှူးရုံးကဒုရဲအုပ်ဇော်မင်းနိုင်ကိုဆက်သွယ်မေးမြန်းကြည့်တဲ့အခါမှာတော့ပုံမှန်ဆက်ရှင်နဲ့တရားစွဲဆိုထားကြောင်းပြောပြပါတယ
်သူတို့တော့ဒီမှာမင်းတို့ရဲတပ်ဖွဲ့မှူးရုံးမှာသူတို့စစ်တမ်းလေးကိုခွင့်ပြုတင်တယ်လေအဲခွင့်ပြုတင်တော့ကိုယ်ရဲ့ဥဆောင်ဝင်တင်တာပေါ့နော်သူ့ကိုတော့ကျွန်တော်ဒီကနေ့နေပြီးတော့ဒီတက်ဆက်ရှင်နဲ့ဖွင့်ထားတယ်လေ
Freedom House အဖွဲ့ရဲ့ထုတ်ပြန်လိုက်တဲ့2023ခုနှစ်အစည်းအဝေးခန်းစာထဲမှာတော့မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေတွေဟာအရင်နှစ်တွေကတည်းကစာရင်တိတိတတ်တာတိုးတက်လာခဲ့တယ်လို့ဆိုထားပေမဲ့သတင်းလွတ်လပ်ခွင့်မရှိတဲ့နိုင်ငံ80ကျော်စည်းရင်းထဲမှာတော့ပါဝင်နေသေးတာပါဒီနှစ်ထဲမှာတော့အစိုးရဌာနဆိုင်ရာတွေနဲ့ပတ်သက်ပြီးသတင်းရယူခဲ့တဲ့သတင်းတောက်တွေကိုဖမ်းဆီးထောင်ချတာတွေရှိနေတာမို့သတင်းလွတ်လပ်ခွင့်တွေအတွက်လှုပ်ဆောင်နေတဲ့ CPJ အပါအဝင်RSF လို့ခေါ်တဲ့နေစည်းမချသတင်းတောက်များအဖွဲ့ကလည်းကန့်ကွက်မှုတွေရှိနေတာပါ။ကမ္ဘာနိုင်ငံတွေရဲ့သတင်းလွတ်လပ်ခွင့်ကိုစောင့်ကြည့်နေတဲ့ပြင်သစ်နိုင်ငံအခြေဆိုင်နေစည်းမချသတင်းတောက်များအဖွဲ့ကတော့2014ခုနှစ်အတွက်သတင်းလွတ်လပ်ခွင့်ညွှန်းကိန်းကိုထုတ်ပြန်ခဲ့ရမှာဆီယနာရှင်စနစ်ကနေဒီမိုကရေစီစနစ်ကိုအသွင်ကူးပြောင်းလာတဲ့မြန်မာနိုင်ငံဟာအဆင့်145မှာရှိတယ်လို့သတ်မှတ်ထားပါတယ်ရှင်။